This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar's Spring Revolution. Radio NUG is transmitting from shortwave 16 meter 17.79 MHz at 8:30 a.m. and 25 meter 11.94 MHz at 8:30 p.m. Myanmar Standard Time. Mingla ba shin. မြန်မာနိုင်ငံရဲ့အစိုးရရဲ့အသံထုတ်ဌာန Radio NUG ကိုမနက်ပိုင်း 8:00 ခွဲမှလိုင်းတူ 16 မီတာ 19.89 MHz ညပိုင်း 8:00 ခွဲမှလိုင်းတူ 25 မီတာ 11.66 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်စေပါတယ်ရှင်။ဒီမှာအပောင်းနဲ့ပြေဆုံးကြပါစေ။အခုချိန်ကစပြီး Radio NUG အစီအစဉ်တွေကိုဓာတ်ရိုက်အသံလွှင့်ပေးနေပါတယ်ရှင်။
Radio NUG သောရရှင်များနဲ့မြန်မာနိုင်ငံသူနိုင်ငံသားအပေါင်းတဘာဝဘီဆရာနာရှင်ဘီတို့မှကင်းဝေးပြီးကိုစိတ်နှပါဘီကင်းလုံခြုံကြပါစေလို့ Radio NUG ဝိုင်းတော်သားတွေကဆုတောင်းမြတ်တာပို့သလိုက်ရပါတယ်။မင်္ဂလာမနက်ခင်းပါခင်ဗျာ။အခုချိန်ကစတင်ပြီးတော့2025ခုနှစ်အေဘီလ3ရက်နေ့မနက်ပိုင်း Radio NUG မနက်ပိုင်းထုတ်လွှင့်မှုတွေကိုစတင်တော့မှာဖြစ်ပါတယ်။ပထမဆုံးအနေနဲ့စီးရီးသတင်းကောက်နှုတ်ချက်တွေကိုတော့ຫນွေဦးမိုးကဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာ။
မင်္ဂလာပါခင်ဗျာ Radio NUG ရဲ့မနက်ခင်းစီးရီးသတင်းကောက်နှုတ်ချက်များကိုတင်ပြပေးသွားပါမယ်ကျွန်တော်ຫນွေဦးမိုးပါခင်ဗျာငလင်ဘေးတံခန်းစားရသောညောင်ဦးမြို့နယ်ကြောက်ပြေကံကျေးရွာအားတိုက်ပွဲဖြစ်ပွားခဲ့ခြင်းလုံးဝမရှိဘဲစစ်ကောင်စီကစစ်ကြောင်းထုံးမီးရှို့ဖျက်ဆီးဆိုတဲ့သတင်းကိုတင်ပြပေးသွားပါမယ်အကြမ်းဖက်စစ်ကောင်စီသည်ငလင်ဒံတဲ့ဒေသများကုညီကယ်ဆယ်ရေးလုပ်ငန်းများကိုဦးစားပေးလုပ်ကင်ခြင်းမရှိဘဲငလင်ဘေးဒဏ်ခံစားနေရသောမန္တလေးတိုင်းညောင်ဦးမြို့နယ်ရှိကြောက်ပြေကံကျေးရွာအားတိုက်ပွဲဖြစ်ပွားခဲ့ခြင်းလုံးဝမရှိဘဲစစ်ကြောင်းထုံးမီးရှို့ဖျက်ဆီးလျက်ရှိတယ်လို့ပြည်သူ့ဒီမိုကရက်တစ်တပ်တော်ကအတည်ပြုထားပါတယ်။ထို့ပြင်ကြောက်ပြေကံကျေးရွာမှာစစ်ဘေးရှောင်ပြည်သူများကိုလည်း60မမလက်နက်ကြီးဖြင့်ပစ်ခတ်ခြင်းလက်နက်ငယ်များဖြင့်ရန်တမ်းပစ်ခတ်ခြင်းများစစ်ဘေးရှောင်ပြည်သူများနေထိုင်လျက်ရှိသောတောတဲများကိုမီးရှို့ခြင်းများအားပြုလုပ်ခဲ့တယ်လို့သိရပါတယ်။ပထမအကြိမ်စစ်ကြောင်းထိုးစင်ကလည်းကျေးရွာရှိနေအိမ်12လုံးအားမီးရှို့ဖျက်ဆီးခဲ့ပြီးကျေးရွာအတွင်းမှာ3,500နီးပါးတန်ဖိုးရှိပြည်သူပိုင်ပစ္စည်းများကိုပြူစောထိများနဲ့အကြမ်းဖက်စစ်ကောင်စီတပ်သားများမှခိုးယူဖောက်ထွင်းတည်ယူသွားခဲ့ကြသေးတယ်လို့သိရရှိပါတယ်ခင်ဗျာ။မင်းတပ်မြို့ကိုစစ်ကောင်စီကပေါင်900ဘုံများဖြင့်ထပ်မံဘုံကျဲတိုက်ခိုက်ဆိုတဲ့သတင်းကိုတင်ပြပေးသွားပါမယ်။ချင်းပြည်နယ်မင်းတပ်မြို့ကိုစစ်ကောင်စီက၂ရက်ဆက်တိုင်ဘုံကျဲတိုက်ခတ်ခဲ့တယ်လို့ဒေသတွင်းသတင်းဌာနတစ်ခုဖြစ်တဲ့ဇေလံသတင်းဌာနကဖော်ပြထားပါဗျ။ဧပြီ၂ရက်နေ့နေ့လယ်တနာရီခွဲခန့်မှာစစ်ကောင်စီကပေါင်900ဘုံတီလင်းလုံးဖြင့်နှစ်ကြိမ်ဘုံကျဲတိုက်ခတ်ခဲ့တယ်လို့သိရပါဗျ။အဆိုပါဘုံကျဲတိုက်ခတ်မှုအတွင်းထိခိုက်ပျက်စီးမှုအသေးစိတ်ကိုတော့မသိရသေးဘူးလို့ဆိုပါတယ်။ထို့အပြင်ဧပြီ၁ရက်နေ့မနေ့က၁၀နာရီခွဲဝန်းကျင်ကလည်းမင်းတပ်မြို့အရှိတ်ပြင်ရပ်ကွက်ရှိတဲခိုခံအနီးကိုလေကြောင်းတက်ခတ်မှုပြုလုပ်ခဲ့ပြီးလူနေအိမ်တွေပျက်စီးမှုရှိခဲ့တယ်လို့သိရပါဗျ။မင်းတပ်မြို့ကိုချင်းညိနောင်တပ်ဖွဲ့ကတိမ့်ပိုက်ထိ ंछ ုပ်ပြီးနောက်မှာစစ်ကောင်စီကလေကြောင်းတက်ခတ်မှု၃ချိန်အထိပြုလုပ်ထားခဲ့တာဖြစ်ပါတယ်။မြန်မာနိုင်ငံမှာကြုံတွေ့နေရတဲ့ငလင်ဒဏ်ကြောင့်စစ်ကောင်စီကနိုင်ငံတော်အစ်စ်ဝန်ထဲမှုအထိမ်းမှတပတ်တာတက်မှတ်ပေးထားပေမဲ့နိုင်ငံအနှံ့မှာလေကြောင်းတက်ခတ်မှုတွေကိုဇက်တိုက်ဆိုသလိုဆက်လက်ကျွလုံနေတာပဲဖြစ်ပါတယ်ခင်ဗျာ။ကံပတ်လက်မြို့အားစစ်ကောင်စီလေတပ်ကဂျက်ဖိုက်တာနဲ့အကြိမ်ကြိမ်ဘုံကျဲတိုက်ခတ်၍ပြည်သူနေအိမ်နဲ့အဆောက်အဦအလုံး20ထိခိုက်ပျက်စီးဆိုတဲ့သတင်းကိုတင်ပြပေးသွားပါမယ်။ဧပြီလ2ရက်မိုးလယ်တနာရီ15မိနစ်အချိန်တွင်ချင်းပြည်နယ်ကံပတ်လက်မြို့အားစစ်ကောင်စီလေတပ်ကဂျက်ဖိုက်တာနဲ့အကြိမ်ကြိမ်ဘုံကျဲတိုက်ခတ်၍ပြည်သူနေအိမ်နဲ့အဆောက်အဦအလုံး20ထိခိုက်ပျက်စီးခဲ့တယ်လို့ကံပတ်လက်ပအဖကအတည်ပြုထားပါတယ်။ထို့သောတက်ခတ်၍အစိုးရအဆောက်အဦနဲ့ပြည်သူ့နေအိမ်များပျက်စီးဆုံးရှုံးခဲ့တယ်လို့ကံပက်လက်ပအဖကဖော်ပြပါတယ်။လက်တလောကံပက်လက်မြို့ပေါ်နေရက်ွက်ပြည်သူများအနေနဲ့လေကြောင်းရန်အထူးဂရုပြုကြဖို့တိုက်တွန်းနှိုးဆော်ထားပါတယ်ခင်ဗျာ။လေးမျက်နှာမြို့နယ်မှာစစ်ကောင်စီကဘုံကျဲတက်ခတ်ခဲ့တာကြောင့်အရက်သား2ဦးသေဆုံးဆိုတဲ့သတင်းကိုတင်ပြပေးသွားပါမယ်။အေယာဝတီတိုင်းလေးမျက်နှာမြို့နယ်မှာစစ်ကောင်စီကစက်တက်လေထိဖြစ်ဘုံကျဲတက်ခတ်ခဲ့တာကြောင့်အရသာပြည်သူ2ဦးထိခိုက်ဒိဆုံးခဲ့ရတယ်လို့ DBB သတင်းဌာနကဖော်ပြထားပါတယ်။မတ်လ31ရက်နေ့မှာလေးမျက်နှာမြို့နယ်ကနေအင်ကပူအဆက်က ဝါတော်ကွင်းကျေးရွာကိုစစ်ကောင်စီကစက်တက်လေးတိဖြင့်ပုံကျက်တက်ခတ်ခဲ့တာပါ။ပုံကျက်ခဲ့ရမှုကြောင့်ဝါတော်ကွင်းကျေးရွာကအရက်သား2ဦးသေဆုံးခဲ့ကတဦးထင်ရရခဲ့ပြီးနေအိမ်၈လုံးမီးလောင်ပျက်စီးခဲ့ရတယ်လို့ဒေသခံတွေကဆိုပါတယ်။ကျုံပြောအခြေဆိုင်စစ်ကောင်စီရဲ့ခလာရ63တရင်ဟာစက်တက်လေးတိတွေနဲ့ရခိုင်နဲ့အေယာဝတီအဆက်ရှိလေးမြင့်တာရေကြီးစတဲ့ကျေးရွာတွေကိုမတ်လဒုတိယအပတ်ထက်ကလေကြောင်းမှာပုံချတက်ခတ်မှုများလှုံ့ဆော်နေတာဖြစ်ပါတယ်။တနင်္ဂနွေလုံးကလေးတကြောင်ပူဆွေးတော့ကရောက်နေချိန်မှာစစ်ကောင်စီကလေရင်စက်တက်လေထီနဲ့ drone တွေအသုံးပြုကလေကြောင်းတက်ခတ်မှု48ချိန်တိပြုတ်လုထားပြီးတေဆုံးသူ58ဦးတိရှိခဲ့တယ်လို့သိရပါတယ်ခင်ဗျာ။နောင်ချိုတွင်စစ်ကောင်စီတပ်က drone ဖြင့်ပုံကျဲတက်ခတ်ခဲ့ရာဒေသခံတအူတေဆုံးဆိုတဲ့သတင်းကိုတင်ပြပေးတော့ပါမယ်။စစ်ကောင်စီကနိုင်ငံတော်အစ်စ်ဝန်ထမ်းကြောင်ကြေညာထားပေမဲ့နောင်ချိုမြို့နယ်စံမတ်ဆယ်ကျေးရွာကို drone နဲ့ပုံကျဲတက်ခတ်ခဲ့တာကြောင့်ဒေသခံတအူတေဆုံးခဲ့ရတယ်လို့ PSLF TNLA ကထုတ်ပြန်ထားပါတယ်။ဧပြီလ2ရက်ညနေ 4:20 ဝန်းကျင်အချိန်မှာတအောင်းတက် TNLA ထိန်းချုပ်ရာရှမ်းပြည်နယ်မြောက်ပိုင်းနောင်ချိုမြို့နယ်စံမတ်ဆယ်ရွာကိုစစ်ကောင်စီကတဲခေါ်ကျေးရွာမှာနေပြီး drone ဖြင့်ပုံကျဲတက်ခတ်ခဲ့တာပါ။ပုံတိကျရပောက်ခွဲမှုကြောင့်ဒေသခံတအူတေဆုံးသွားခဲ့ရပြီးနေအိမ်တစ်လုံးလည်းထိမှန်ပျက်စီးခဲ့တယ်လို့ဆိုပါတယ်။ပြီးခဲ့တဲ့မတ်လ31ရက်နေ့ကလည်းနောင်ချိုမြို့နယ်ကြောက်ကြမ်းကျေးရွာကိုစစ်ကောင်စီတပ်က120မမဘုံတိတေဆောင်လာတဲ့ drone ဖြင့်ပုံကျဲတက်ခတ်ခဲ့ပါသေးတယ်။ TNLA အပါအဝင်မြောက်ပိုင်းညီနောင်မဟာမိတ်၃ဖွဲ့ကငလျင်နောက်ဆက်တွဲကယ်ဆယ်ရေးလုပ်ငန်းများထိရောက်စွာအမြန်ဆုံးဆောင်ရွက်နိုင်ဖို့ဆိုပြီးထိုးစစ်များကိုတလားတာတစ်ဖက်သက်အပြစ်ရကြောင်းဧပြီလ1ရက်နေ့ကထုတ်ပြန်ကြေညာထားပါတယ်။ထို့အပြင်ငလျင်တန်တင့်နေချိန်မှာလူသားချင်းစာနာသောအဖြစ်ပလောင်ပြည်နယ်လူမျိုးရေးတပ်ဦး PSLF TNLA အုပ်ချုပ်နေတဲ့ခရိုင်၅ခုအတွင်းကမြို့နယ်များမှာပျော်ပွဲရှင်ပွဲနဲ့တကြံပွဲတော်များမကျင်းပဖို့ဗဟိုအုပ်ချုပ်ရေးအဖွဲ့ကညွှန်ကြားချက်ထုတ်ပြန်ထားပါတယ်ခင်ဗျာ။စစ်ကောင်စီတပ်များဟာမတရားမြို့ထဲမှာ120မမလက်နက်ကြီးဖြင့်အရှိတ်အဟုန်ပစ်ခတ်ဆိုတဲ့သတင်းကိုတင်ပြပေးသွားပါမယ်။စစ်ကောင်စီတပ်များဟာမတရားမြို့ထဲမှာ120မမလက်နက်ကြီးဖြင့်အရှိတ်ဘတ်သို့ပစ်ခတ်ခဲ့တယ်လို့ဝက်လက် Informational Network ဧပြီလ2ရက်နေ့ညနေပိုင်းကအတည်ပြုဆိုထားပါတယ်။မတရားမြို့နယ်ထဲမှာ120မမလက်နက်ကြီးဖြင့်အရှိတ်ဘတ်သို့လက်နက်ကြီးများအစမပြတ်ရန်တမ်းပစ်ခတ်နေကြောင်းသတင်းရရှိထားတယ်လို့ဖော်ပြထားပါတယ်ခင်ဗျာ။စစ်ကောင်စီကထိုးစစ်မရက်ပါကကယ်ဆယ်ရေးလုပ်ငန်းများကိုချိန်ညှိပြီးစစ်စီရေးလုပ်သွားမယ်လို့ JCS ထုတ်ပြန်ဆိုတဲ့သတင်းကိုတင်ပြပေးသွားပါမယ်။ကယင်ပြည်နယ်အတွင်းမှာစစ်ကောင်စီကထိုးစစ်ဆင်တိုက်ခိုက်မှုပြုလုပ်လာတဲ့အပေါ်မူတည်ပြီးစစ်စစ်ရေးတွေကိုလှုပ်ဆောင်သွားမယ်လို့ကယင်ပြည်တပ်ပေါင်းစုံစစ်ဦးစီးအဖွဲ့ JCS ကထုတ်ပြန်လာပါတယ်။မတ်လ18ရက်နေ့ကဖြစ်ပွားခဲ့တဲ့ငလင်ကြောင့်စကိုင်းမန္တလေးနေပြည်တော်နဲ့ရှမ်းပြည်နယ်တောင်ပိုင်းကပြည်သူများရဲ့အသက်အိုးအိမ်ပျက်စီးဆုံးရှုံးရတဲ့အပေါ် JCS အနေနဲ့ထပ်တူဝန်ထမ်းရပါကြောင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ထို့ပေမဲ့စစ်ကောင်စီကတိုက်ခတ်မှုအမျိုးမျိုးအားရပ်တန့်ခြင်းမရှိဘဲဆက်လက်လှုပ်ဆောင်နေတာကြောင့်ကယင်ဒီတပ်ဖွဲ့များအနေဖြင့်ကယ်ဆယ်ရေးလုပ်ငန်းများပေါ်ချိန်ညှိပြီးကာကွယ်ထိန်းချုပ်ထားတဲ့ဒေသနဲ့ပြည်သူတွေကိုအကြမ်းဖက်တိုက်ခတ်မှုပေါ်မူတည်ပြီးစစ်စီရေးဖော်ဆောင်သွားမယ်လို့ဆိုပါတယ်။ကယင်ဒီတပ်ပေါင်းစု JCS ကိုစစ်ကောင်စီလက်အောက်ကလွတ်မြောက်နိုင်ရေးရည်မှန်းချက်နဲ့စတင်ဖွဲ့စည်းခဲ့ပြီး2025ခုနှစ်မှစလို့ခန့်စစ်တဲ့ထိုးစစ်တွေကိုကုကဲခဲ့တာလို့သိရပါတယ်။ဇန်နဝါရီလကတည်းကလွိုင်ကော်နဲ့မိုးပြဲကိုဆက်သွယ်ထားတဲ့လမ်းမကြီးကိုပြန်လည်ထိန်းချုပ်ဖို့စ조사လာတဲ့စစ်ကောင်စီတပ်ကိုခုခံခဲ့ရမှာစစ်ကောင်စီတပ်ဖွဲ့ဝင်60ကျော်ကိုချိန်မိုးနိုင်ခဲ့ပြီးလက်နက်ကြီးငယ်အစုံ16လက်ကိုတင်ဆက်ရရှိခဲ့လို့ဖော်ပြထားပါတယ်။မိုးပြဲဒေသမှာလည်းစစ်ကောင်စီထိုးစစ်တွေကိုကန့်တတ်ဖို့ဘောလခဲတဲ့ဖားဆောင်တို့ကစစ်ကောင်စီတပ်တွေကိုမတ်လ4ရက်နေ့မှာစတင်တိုက်ခတ်ခဲ့ပြီးတလအတွင်းဗျူဟာတက်အခြေဆိုင်ကင်းခုနှစ်ခုထပ်မတဲ့ကိုတက်ခိုက်ကန့်တတ်နိုင်ခဲ့တယ်လို့သိရပါဗါးအဆိုပါကကင်းစခန်းတိတ်တိုက်ပွဲများမှာစစ်ကောင်စီတပ်ဖွဲ့ဝင်60ကျော်တိတ်ဆုံးခဲ့ပြီးလက်နက်မျိုးစုံအလက်40နဲ့အရှင်ဖမ်းဆီးရမိသူတချို့လည်းရှိခဲ့တယ်လို့ဖော်ပြထားပါဗါးလက်ရှိမှာတော့စစ်ကောင်စီဟာ၎င်းရဲ့တပ်များကတရုတ်နိုင်ငံချက်ချင်းဒီအသင်းရဲ့ထောက်ပံ့ရေးရင်တန်းကိုပိတ်ခတ်ပြီးနောက်မှာငလျင်ဘေးကယ်ဆယ်ရေးနဲ့ပြန်လည်ထူထောင်ရေးအတွက်ဟုဆိုက2025ခုနှစ်ဧပြီ2ရက်နေ့မှ22ရက်နေ့အထိကာလကိုရာယီပြက်ခတ်တက်ခတ်မှုရက်စဲရေးကာလအဖြစ်ထုတ်ပြန်တယ်လို့ကြေညာထားပါရခင်ဗျာ။ငလီဘေးအန္တရာယ်ကနေပြန်လည်ထူထောင်မှုတွေဆောင်ရွက်ချိန်မှာတခြားနိုင်ငံတွေနဲ့ပူးပေါင်းဆောင်ရွက်ရတဲ့စစ်ကောင်စီကလေကြောင်းကနေဘုံကျဲတက်ခတ်မှုတွေကိုရပ်တန့်ဖို့နယူးဇီလန်လေဘာပါတီကထုတ်ပြန်ဆိုတဲ့သတင်းကိုတင်ပြပေးသွားပါမယ်။ ငလီဘေးအန္တရာယ်ကနေပြန်လည်ထူထောင်မှုတွေဆောင်ရွက်ချိန်မှာတခြားနိုင်ငံတွေနဲ့ပူးပေါင်းဆောင်ရွက်ရတဲ့စစ်ကောင်စီကလေကြောင်းကနေဘုံကျဲတိုက်ခတ်မှုတွေကိုရပ်တန့်ဖို့နယူးဇီလန်လေဘာပါတီကထုတ်ပြန်ပါတယ်။ငလီဘေးတန်းကယ်ဆယ်ရေးအတွက်နယူးဇီလန်အစိုးရကအမေရိကန်ဒေါ်လာ2တန်းလှူဒန်းမှုကိုကြိုဆိုတယ်လို့လေဘာပါတီကဆိုသလိုစစ်ကောင်စီရဲ့စစ်ရေးလှုပ်ရှားမှုတွေကိုရပ်တန့်ဖို့နိုင်ငံတကာကဖိအားပေးဖို့အရေးကြီးတယ်လို့ထောက်ပြထားပါတယ်။ဒါအပြင်စစ်ကောင်စီရဲ့တိုင်းပြည်အတွင်းဟန်တားမှုတွေဟာလူသားချင်းစာနာမှုဆိုင်ရာအကူအညီပေးရေးလုပ်ငန်းတွေကိုအဟန့်အတားဖြစ်စေကြောင်းဖော်ပြထားပါတယ်ခင်ဗျာ။မြမပြည်အလဲပိုင်းငလင်ဘေးတံကျုံပြည်သူတွေအတွက်ပူတာအိုခရိုင်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့မှအလူခံရရှိငွေနဲ့ PDF ရဲဘော်ရဲမေများရဲ့မုတ်ဖိုးများထဲမှာကူညီမီဆိုတဲ့သတင်းကိုတင်ပြပေးသွားပါမယ်။တော်လန်နယ်မြေတောင်ပေါ်မြို့မှာမြမပြည်အလဲပိုင်းငလင်ဘေးတံကျုံပြည်သူတွေအတွက်ပူတာအိုခရိုင်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ပူတာအို PDF မှအလူခံရရှိငွေနဲ့ PDF ရဲဘော်ရဲမေများရဲ့မုတ်ဖိုးလေးများမှအနည်းငယ်ကိုကယ်ဆယ်ရေးအဖွဲ့တွေစီလူဒန်းသွားမှာဖြစ်ပါတယ်လို့သတင်းရရှိပါတယ်။အနည်းအများအဓိကမဟုတ်ပါဘူး။ကိုကြီးစာတရားဆိုတဲ့လူသားစံမှုကိုဒီဘက်ခေတ်ကလေးတွေမှာပို့တွေးရလို့မျက်ရည်ပါကြားမိတယ်လို့ PDF ခေါင်းဆောင်တို့ကဆိုထားပါတယ်ခင်ဗျာ။ဘကွေးတိုင်းမှာအကြမ်းဖက်စစ်အုပ်စုကြောင့်လူပေါင်း95ဦးသေဆုံးခဲ့ပြီးအသက်18နှစ်အောက်ကလေးငယ်12ဦးပါဝင်ဆိုတဲ့သတင်းကိုတင်ပြပေးသွားပါမယ်။မကွေးတိုင်းမှာအကြမ်းဖက်စစ်အုပ်စုကြောင့်အမျိုးသမီး29ဦးနဲ့အမျိုးသား66ဦးစုစုပေါင်း95ဦးတေဆုံးခဲ့ပြီးအသက်18နှစ်အောက်ကလေးငယ်12ဦးပါဝင်တယ်လို့သိရပါဗျ။နိုင်ငံရေးအကျဉ်းသားများ၊ကုညီဆောက်ရှောက်ရေးအသင်းမှကောက်ယူထားသောသတင်းအချက်အလက်များအရ2025ခုနှစ်ဇန်နဝါရီလ1ရက်နေ့မှမတ်လ31ရက်နေ့အထိမကွေးတိုင်း၌အကြမ်းဖက်စစ်အုပ်စုကြောင့်အမျိုးသမီး29ဦးနဲ့အမျိုးသား66ဦးစုစုပေါင်း95ဦးတေဆုံးခဲ့သည်ကိုအမည်နဲ့တကွအတည်ပြုနိုင်ခဲ့ပြီးထိုအခြေအတွက်ပင်အသက်18နှစ်အောက်ကလေးငယ်12ဦးပါဝင်တယ်လို့ဖော်ပြထားပါတယ်။၎င်းတေဆုံးသူများနဲ့53ဦးမှာဆဲအုပ်စု၏လေကြောင်းပြတ်တက်ခတ်မှုကြောင့်အများဆုံးတေဆုံးခဲ့ကြရပြီးလက်နက်ကြီးပြည့်ပြတ်ခတ်မှုကြောင့်10ဦးတေဆုံးခဲ့ရပါတယ်။မတ်လ31ရက်နေ့နေ့လယ်2:40မိနစ်အချိန်တွင်မကွေးတိုင်းပေါ့မြို့နယ်ပလောင်ကျွာကိုပေါ့မြို့နယ်၌အခြေစိုက်သည့်အမှတ်24ကာကွယ်ရေးပစ္စည်းစက်ရုံမှအကြမ်းဖက်ဆဲအုပ်စုကလက်နက်ကြီးများဖြင့်ပစ်ခတ်တိုက်ခတ်မှုကြောင့်ကျေးရွာအတွင်းသို့ကြောက်ရောက်ပောက်ကွဲခဲ့သဖြင့်မအေကရီ E1 bike ကိုကြီးစားထိမဲ့ပြီးတေဆုံးခဲ့ရတယ်လို့လည်းသိရပါပါခင်ဗျာ။ဟုတ်ကဲ့ပါအခုတင်ပြခဲ့တဲ့သတင်းတွေကို Radio NUG သတင်းထောက်မင်းတီဟန်နဲ့မစ်စစ်သွေးတို့ကပေးပို့ထားတာဖြစ်ပါတယ်။
စီးသတင်းတွေကိုနားဆင်ကြရတာပဲဖြစ်ပါတယ်အခုဆက်လက်ပြီးတော့ပြည်တွင်းသတင်းတွေကိုကျွန်တော်ຫນွေဦးနိုင်ကဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာမင်္ဂလာပါခင်ဗျာအခုချိန်ကစပြီး2025ခုနှစ်ဧပြီလ3ရက်နေ့မနက်ပိုင်း Radio NUG ပြည်တွင်းသတင်းများကိုတင်ပြပေးပါတော့မယ်အခုပထမဆုံးတစ်ပုဒ်အနေနဲ့အမျိုးသားညီညွတ်ရေးအစိုးရကဧပြီလ23ရက်နေ့မှ20ရက်နေ့အထိနိုင်ငံလုံးဆိုင်ရာပြည်သူ့ဝန်ထမ်းကြီးကွေးမှုနဲ့နှစ်သိမ့်အားပေးမှုရက်သတ္တပတ်အဖြစ်သတ်မှတ်တဲ့သတင်းကိုတင်ပြပေးပါမယ်ငလင်ဘေးကြောင့်ပူဆွေးနေရမှုတွေအတွက်ပြည်သူအချင်းချင်းအားပေးနှစ်သိမ့်နိုင်ဖို့နိုင်ငံလုံးဆိုင်ရာပြည်သူ့ဝန်ထမ်းကြီးကွေးမှုနဲ့နှစ်သိမ့်အားပေးမှုရက်သတ္တပတ်ကိုဧပြီလ23ရက်နေ့မှ20ရက်နေ့အထိသတ်မှတ်ကြောင်းအမျိုးသားညီညွတ်ရေးအစိုးရ NUG ကကြေညာခဲ့ပါတယ်အဆိုပါရက်သတ္တပတ်အတွင်း NUG အစိုးရနိုင်ငံခြားရေးဝန်ကြီးဌာနကိုယ်စားလှယ်ရုံးတွေတန်တမန်ရုံးတွေသို့မဟုတ်သတ်မှတ်ထားတဲ့နေရာတွေမှာစုစည်းကဝန်ထမ်းချင်းမှတ်တမ်းရေးထိုးခြင်းပန်းပေးပို့ခြင်းနေထိုင်ရာတိုင်းပြည်တွေရဲ့ဓလိထုံးစံတွေနဲ့အညီစုဝေးစုတောင်းမြတ်တာပို့တာခြင်းများပြုလုပ်သွားမယ်လို့ဆိုပါတယ်။ဒါအပြင်အသက်ဆုံးမသွားတဲ့ပြည်သူတွေနဲ့ကျန်ရစ်သူမိသားစုတွေအတွက်အောက်မေ့သတိရခွန်အားယူစုတောင်းပွဲတွေပြုလုပ်ခြင်းရေစက်ချအမျှဝေခြင်းသက်ဆိုင်ရာဘာသာအလိုက်စုတောင်းမြတ်တာပို့တာခြင်းကုသိုလ်ကောင်းမှုရည်စူးပြုလုပ်ခြင်းထိခိုက်ခံစားရသူတွေကိုနားလည်စာနာအားပေးမှုနိုင်ငံတွင်းနိုင်ငံပြင်ပမှာနည်းလမ်းအမျိုးမျိုးနဲ့ပြုလုပ်ခြင်းများလည်းပြုလုပ်သွားမယ်လို့သိရပါတယ်။မြန်မာအရေးကိုစိတ်ကောင်းစေတနာကောင်းနဲ့ကူညီနေတဲ့နိုင်ငံတကာမှာရှိတဲ့လူအဖွဲ့အစည်းနိုင်ငံတကာအစိုးရတွေနဲ့အတူဝန်ထမ်းကြောင့်ပြသမှုနှစ်သိမ့်မှုစုတောင်းမှုတွေကိုအတူတကွတဦးချင်းဖြစ်စေအဖွဲ့လိုက်ဖြစ်စေလှုံ့ဆော်သွားဖို့ကိုလည်းတိုက်တွန်းလို့ဆိုထားပါရည်။အမျိုးသားညီညွတ်ရေးအစိုးရ NUG အနေဖြင့်စိုးမိုးနေမြေတွေမှာငလင်ဘေးတံတင့်ပြည်သူလူထုကို82နာရီအတွင်းကူညီကယ်ဆယ်မှုတွေကိုအပြည့်အဝအားစိုက်လုပ်ကိုင်နိုင်ခဲ့ပြီးမယ်အကြမ်းဖက်စစ်ကောင်စီစိုးမိုးရဒေသတွေမှာကိုတိလက်ရဝင်ရောက်မကူညီနိုင်တဲ့အတွက်ကြောင့်များစွာဝန်ထမ်းရကြောင်းငလင်တန်တဲ့ပြည်သူလူထုကိုတောင်းပန်ထားပါရခင်ဗျာ ဆက်လက်ပြီးစစ်မှန်တဲ့လူထုအစိုးရနဲ့သာပြည်သူတို့ရဲ့ဒုက္ခတွေကိုအပြီးဆုံးတိုင်လွတ်မြောက်အောင်လှုပ်ဆောင်နိုင်မှာဖြစ်ကြောင်းနိုင်ငံတကာအတိုင်းအဝိုင်းကိုယာယီသမရသတင်းစကားပါတဲ့သတင်းကိုတင်ပြပေးပါမယ်။အမျိုးသားညီညွတ်ရေးအစိုးရအဖွဲ့အစည်းအဝေးမှာယာယီသမရဒူဝါလက်ရှိလာကအကြမ်းဖက်စစ်အုပ်စုဟာအာဏာတည်မြဲရေးအတွက်ဆိုရင်ဘယ်အရာကိုမဆိုလုပ်ရဲတယ်ဆိုတာကိုပြည်သူတစ်ရက်လုံးကနားလည်သဘောပေါက်နေပြီဖြစ်ပါတယ်။ဒါကြောင့်ကျွန်တော်အနေနဲ့နိုင်ငံတကာအတိုင်းအဝိုင်းနဲ့ဒေသတွင်းအိမ်နေချင်းနိုင်ငံတွေကိုအထူးမြတ်တာရက်ခံလူတာကတော့စစ်မှန်တဲ့လူလူအစိုးရနဲ့သာနိုင်ငံအတွင်းကပြည်သူတို့ရဲ့ဒုက္ခတွေကိုအပြီးဆုံးတိုင်လွတ်မြောက်အောင်လှုပ်ဆောင်နိုင်မှာဖြစ်ကြောင်းသိစေချင်ပါတယ်လို့ဆိုပါတယ်။ဒါအပြင်ပြည်သူလူထုတစ်ရက်လုံးခံစားနေရတဲ့ဘေးဒုက္ခတွေဟာလက်တလောအနာသက်တာယုံစေမီးတူနီးလောင်နဲ့အမှန်တကယ်မပြောင်းနိုင်ဘူးဆိုတာနိုင်ငံတကာအတိုင်းအဝိုင်းတစ်ခုလုံးနဲ့ဒေသတွင်းနိုင်ငံအားလုံးကိုအလေးနဲ့ထားသိစေချင်ပါတယ်လို့ယာယီသမရကနိုင်ငံတကာအထက်သတင်းစကားကိုထည့်သွင်းပြောကြားခဲ့ပါတယ်ခင်ဗျာ။ဆလဘီအချမ်းဘတ်စီအုပ်စုဟာငလင်ဘေးတံကိုစီမံခန့်ခွဲနိုင်တဲ့အရေးအချင်းမရှိသလိုကိုင်းတွဲဖြည့်ရှင်းလို့တဲ့စိတ်စေတနာလည်းလုံးဝမရှိဘူးလို့ပြည်ထောင်စုဝန်ကြီးချုပ်ပြောကြားတဲ့သတင်းကိုတင်ပြပေးပါမယ်။အမျိုးသားညီညွတ်ရေးအစိုးရအဖွဲ့အစည်းအဝေးအမှတ်စဉ်10မြင်းဆောင်2025မှာဝန်ကြီးချုပ်ငဝင်းခိုင်တန်းကအခုလိုပြောကြားခဲ့ပါတယ်။အကြံဖတ်စီအုပ်စုဟာပြည်သူလူထုတစ်ရက်လုံးဆင်းရဲဒုက္ခတွေများစွာကြုံတွေ့ခံစားရစေတဲ့ဒီငလင်ဘေးဒဏ်ကိုစီမံခန့်ခွဲနိုင်တဲ့အရေးချင်းလုံးဝမရှိသလိုကိုင်းတွေဖြည့်ရှင်းလို့တဲ့စိတ်စေတနာလည်းလုံးဝမရှိပါဘူး။သူတို့ဟာပြည်သူတို့ရဲ့ဒုက္ခကိုကူညီဖေးမဖို့ထက်သူတို့ရဲ့အာဏာကိုဆက်လက်ထိန်းသိမ်းနိုင်ရေးကိုပဲဆောင်ရွက်နေတယ်ဆိုတာအလုံးလဲမြင်တွေ့ပြီးဖြစ်ပါတယ်။အထူးသဖြင့်ကျွန်တော်တို့မြို့သားညီညွတ်ရေးအစိုးရအနေနဲ့ထိုးစစ်အလုံးကိုနှစ်ပတ်ကြာရပ်တန့်ထားပြီးနဲ့သူတို့ဟာဒီငလင်ဘေးအန္တရာယ်ကာလအတွင်းမှာတော့လေရင်နဲ့ပုံကျဲခြင်းတွေကိုဇက်တိုက်လှုပ်ဆောင်နေပါတယ်။ဒါဟာသူတို့ရဲ့ရက်ဆက်ရုံမာမှုကိုပိုပြီးထင်ရှားစေတဲ့အပြင်နိုင်ငံတကာအတိုင်းအဝိုင်းမှာလည်းဆက်ဆုပ်ရွှန်ရှားစရာကောင်းတဲ့လုပ်ရည်အဖြစ်ပေါ်လွင်စေပါတယ်။ဒါတွေကိုနိုင်ငံတကာကသိတာမြင်တာရှိအောင်ကျွန်တော်တို့မိမောင်းထိုးပြဖို့လိုမှာဖြစ်ပါတယ်လို့ဝန်ကြီးချုပ်ကဆိုထားပါတယ်။ဒါအပြင်ဒီငလင်ဘေးအန္တရာယ်နဲ့နောက်ဆက်တွဲအခက်အခဲတွေကိုကျော်လွှားနိုင်ဖို့ဒေါ်လာရင်းအင်အားစုတွေအားလုံးပူးပေါင်းဆောင်ရွက်ဖို့လိုအပ်မှာဖြစ်ပြီးတော့အမျိုးသားညီညွတ်ရေးအစိုးရအနေနဲ့တော့ဒေါ်လာရင်းအင်အားစုတွေမဟာမိတ်အဖွဲ့အစည်းတွေအရက်ပတ်အဖွဲ့အစည်းတွေနဲ့အတူလက်တွဲပြီးတော့ကူညီကယ်ဆယ်ရေးလုပ်ငန်းတွေကိုအစွမ်းကုန်ပူးပေါင်းဆောင်ရွက်သွားဖို့အသင့်ရှိနေကြောင်းလည်းဝန်ကြီးချုပ်ကသတင်းစကားပါခဲ့ပါတယ်ခင်ဗျာ။ဆလဘီဘေးတင့်တိုင်းသုံးခုနဲ့ပြည်နယ်တစ်ခုတို့မှအိမ်တော်စု2000ကျော်အတွက်အရေးပေါ်ထောက်ပံ့ငွေနဲ့စားနပ်ရိက္ခာတို့ကိုချိတ်ဆက်ထောက်ပံ့ခဲ့ကြောင်းလူသားချင်းစာနာထောက်ထားရေးနဲ့ BND ဆိုင်ရာစီမံခန့်ခွဲဝန်ကြီးဌာနကသတင်းထုတ်ပြန်တဲ့သတင်းကိုတင်ပြပေးပါမယ်။ဘေးတင့်တိုင်းသုံးခုနဲ့ပြည်နယ်တစ်ခုတို့မှအိမ်တော်စု2139စုတို့အတွက်အရေးပေါ်ထောက်ပံ့ငွေနဲ့စားနပ်ရိက္ခာတို့ကိုချိတ်ဆက်ထောက်ပံ့ခဲ့ကြောင်းလူသားချင်းစာနာထောက်ထားရေးနဲ့ BND ဆိုင်ရာစီမံခန့်ခွဲဝန်ကြီးဌာနကငလင်ဘေးကြောင့်ထိခိုက်ဆုံးရှုံးမှုအခြေအနေအစီရင်ခံစာအမှတ်စဉ်4မှာထုတ်ပြန်ဖော်ပြထားပါတယ်။အင်အား9.3%ပမာဏရှိတဲ့ဇကိုင်းငလင်လှုပ်ခဲခြင်းကြောင့်ထိခိုက်ဆုံးရှုံးမှုများကြုံတွေ့ခဲ့ရတဲ့မြို့နယ်ပေါင်း48မြို့နယ်ရှိကြောင်း၎င်းတို့အနက်မန္တလေးတိုင်းအတွင်းမှာရှိတဲ့မြို့နယ်များအမရပူရ၊နေပြည်တော်၊ဇကိုင်းနယ်၊တတဦးမြို့နယ်၊ရှမ်းပြည်နယ်ညောင်ရွှေမြို့နယ်တို့မှာလူသေဆုံးမှုနဲ့ထိခိုက်ဆုံးရှုံးမှုအဆိုးရွားဆုံးကြုံတွေ့ခဲ့ရတယ်လို့ဖော်ပြထားပါတယ်။ငလင်ဘေးအတွက်အမျိုးသားညီညွတ်ရေးအစိုးရလူသားချင်းစာနာထောက်ထားရေးနဲ့ BND ဆိုင်ရာဝန်ကြီးဌာနသို့ပြည်တွင်းပြည်ပအလှရှင်များကလူဒန်းငွေများမှာဧပြီလ2ရက်နေ့အထိငွေကျပ်သိန်းပေါင်း 18,000 ကျော်ရရှိထားပြီးတော့ဘေးတင့်တိုင်းသုံးခုနဲ့ပြည်နယ်တစ်ခုတို့မှအင်အားစုပေါင်း 2,239 စုတို့အတွက်အရေးပေါ်ထောက်ပံ့ငွေကျပ်သိန်းပေါင်း 6,892 သိန်းနဲ့စာနယ်ရေးခါထောက်ပံ့ငွေကျပ်သိန်းပေါင်း 1,200 စုစုပေါင်းသိန်းပေါင်း2,992 သိန်းကျပ်တို့ကိုချိတ်ဆက်ထောက်ပံ့မှုများဆောင်ရွက်နေပြီးတော့ကြံဒေတာများကိုလည်းဆက်လက်တန်ဖိုးသွားမယ်လို့ဖော်ပြထားပါရခင်ဗျာ။ဆလဘီထိုင်းနိုင်ငံဘန်ကောက်မြို့မှာငလင်တန်းကြုံတွေ့ခံစားခဲ့ရတဲ့အလို့သမားများအထွတ်လူဝဲတဲ့ကူညီမှုများနဲ့ထောက်ပံ့ပေးခြင်းများကို NUG နဲ့မိဖက်များပြုလုပ်ခဲ့တဲ့တဲ့တင်ကိုတင်ပြပေးပါမယ်။မန္တလေး28ရက်နေ့မှာဖြစ်ပွားခဲ့တဲ့ငလင်တန်းကြောင့်ထိုင်းနိုင်ငံဘန်ကောက်မြို့ချက်တူချက်စည်းအနီးစောင့်လုပ်နေစဉ်အစိုးရငွေစည်ရင်စစ်ရုံးအဆောက်အုံပြုကြခဲ့ပြီးတော့ထိခိုက်ဒဏ်ရာရရှိမှုတိုက်စုံမှုနဲ့ပျောက်ဆုံးနေတဲ့မြန်မာရွှေပြောင်းအလို့သမားများနဲ့ပတ်သက်ပြီးတော့လိုအပ်ချက်များကူညီပံ့ပိုးပေးနိုင်ရန်အတွက်မန္တလေး29ရက်နေ့ကစတင်ပြီးအမျိုးသားညီညွတ်ရေးအစိုးရအလို့သမားဝန်ကြီးဌာနဟာမိဘအဖွဲ့အစည်းများနဲ့အတူပြုကြခဲ့တဲ့နေရာကိုနေ့စဉ်ရက်ဆက်တွားရောက်ခဲ့တယ်လို့သတင်းထုတ်ပြန်ပါတယ်။ အဲ့ဒီနောက်အတက်မသေးပဲလွတ်မြောက်လာတဲ့အလုပ်သမားများမိသားစုဝင်များနဲ့တွေ့ဆုံကနှစ်သိမ့်အားပေးစကားများပြောကြားခြင်းလူအပ်တာများကူညီပံ့ပိုးပေးခြင်းနဲ့ပြင်းထန်တန်ရာရရှိသူများကိုတွားရောက်တွေ့ဆုံပြီးတော့မိသားစုများနဲ့ဆက်သွယ်ပေးခြင်းများဆောင်ရွက်ပေးခဲ့ပြီးအေဘီလာ၂ရက်နေ့မနေ့6နာရီအထိပျောက်ဆုံးနေတဲ့အလုပ်သမား82ဦးကျန်ရှိနေသေးကြောင်းဒဏ်ရာရရှိပြီးတော့စေကူတာစေအလုပ်သမား9ဦးအနက်မြန်မာရွှေပြောင်းအလုပ်သမား10ဦးတေဆုံးသူအလုပ်သမား15ဦးအနက်မြန်မာရွှေပြောင်းအလုပ်သမား3ဦးအားအတီးပြုတ်ထားနိုင်ပြီးတော့အဆိုပါအလုပ်သမားများရဲ့နေနာမှုများအတွက်ဥပဒေနဲ့အညီဆက်လက်ကူညီဆောင်ရွက်ပေးသွားမယ်လို့သိရပါပါတယ်ခင်ဗျာ။ဆက်လက်ပြီးငလင်တန်တဲ့ပြည်သူများပြန်လည်ထူထောင်ရေးကိစ္စရပ်များအတွက်ထိထိရောက်ရောက်ဆောင်ရွက်နိုင်ရန် Adequate Response Team for Sagaing Federal Unit ဖွဲ့စည်းတဲ့တင်ကိုတင်ပြပေးပါမယ်။စကိုင်းမြို့ဗဟိုပြုငလင်ကြီးလှုပ်ခတ်ခဲ့ပြီးတဲ့နောက်နိုင်ငံ내အဝန်ပြည်သူလူထုအသက်သေဆုံးရမှုများနဲ့ထိခိုက်ဒဏ်ရာရမှုများအိုးအိမ်အဆောက်အအုံများပြိုကျပျက်စီးခြင်းလန်ဒတာစေတာတမန်များပျက်စီးခြင်းဇီဒီပထူးများနဲ့ဘာသာရေးအဆောက်အအုံများပျက်စီးခြင်းနဲ့အခြားအခြေခံအဆောက်အအုံများများစွာပျက်စီးဆုံးရှုံးရမှုများကြုံတွေ့ခံစားခဲ့ရတဲ့အပြင်နောက်ဆက်တွဲတက်ရောက်မှုများလည်းဆက်လက်ခံစားနေရဆဲဖြစ်ပါသည်ဤအခြေအနေအရရက်ကိုအမြန်ဆုံးကူညီနိုင်ရင်ငလင်တန်တဲ့ပြည်သူများပြန်လည်ထူထောင်ရေးကိစ္စရပ်များအတွက်တီတီရောက်ရောက်ဆောင်ရွက်နိုင်ရန်စကိုင်းဖက်ဒရယ်ယူနစ်လွှတ်တော်မှတာဝန်ပေးအပ်ထားတဲ့ကော်မတီနဲ့စကိုင်းဖိုရမ်ဖက်ဒရေးရှင်းရဲ့လုပ်ငန်းတစ်ဖွဲ့ဖြစ်တဲ့စကိုင်းပြည်သူဖိမကူကွန်ရက်တူပူးပေါင်းပြီး Adequate Response Team for စကိုင်းဖက်ဒရယ်ယူနစ်ကိုဖွဲ့စည်းလိုက်တယ်လို့ထုတ်ပြန်ပါတယ်။ပြည်တွင်းဒီပါလူထုအကျိုးသေးဖို့လူသူများအပြင်နိုင်ငံကဖွဲ့စည်းများအနေဖြင့်ငလင်ဘေးဒဏ်သင့်ပြည်သူများအတွက်တီတီရောက်ရောက်ကူညီနိုင်ရန်အတွက်ရင်းအဖွဲ့အားချိတ်ဆက်ကူညီနိုင်တယ်လို့သိရပါတယ်ခင်ဗျာ။ဆလဘီဩစတြေးလျကငလင်တန်းတဲ့မြန်မာပြည်သူများအထွတ်ကနအူးပံ့ပိုးထားတဲ့ဒေါ်လာနှစ်သန်းအပြင်ထက်တိုးဒေါ်လာ9သန်းကိုပေးအပ်မယ်ဆိုတဲ့သတင်းကိုတင်ပြပေးပါမယ်။ဩစတြေးလျအနေဖြင့်ငလင်တန်းတဲ့မြန်မာပြည်သူများအထွတ် International Committee of the Red Cross မှတဆင်ကနအူးပံ့ပိုးထားတဲ့ဒေါ်လာနှစ်သန်းအပြင်ထက်တိုးဒေါ်လာ9သန်းကိုပေးအပ်မှာဖြစ်ကြောင်းသိရပါသည်။ဩစတြေးလျရဲ့ထက်တိုးကူညီမှုမှာဩစတြေးလျ NGO များနဲ့၎င်းတို့ရဲ့ဒေသခံမိဖက်များမှတဆင်အစားအစာရေနဲ့ပတ်ဝန်းကျင်တန်ရှင်ရေအရေးပေါ်ကျန်းမာရေးနဲ့ပညာရေးအထူးအတွက်ဒေါ်လာ 3.5 သန်းပေးအပ်ခြင်း Emergency Action Alliance မှတဆင့်ဒေါ်လာ 5 သိန်းအထိပေးအပ်ခြင်းတို့ပါဝင်မှာဖြစ်ပါတယ်။ဒါအပြင်အရေးပေါ်ကယ်ဆယ်ရေးပစ္စည်းများနဲ့ ASEAN Coordination Center for Humanitarian Assistance on Disaster Management ရဲ့လုပ်ငန်းများကိုပံ့ပိုးရန်ဒေါ်လာ 3 သန်းပေးအပ်ခြင်းတို့ပါဝင်တယ်လို့ Australia တန်ယုံရန်ကုန်ကဖော်ပြထားပါတယ်။ဆရာနာရှင်အဖွဲ့အစည်းဟာငလင်တန်တင့်ဒေသများမှာလေကြောင်းတိုက်ခိုက်မှုများဆက်လက်ပြုလုပ်မှုအားရှုံချပြီးစစ်ရေးဆောင်ရွက်ချက်များကိုချက်ချင်းရပ်တန့်ရန်နဲ့ငလင်တန်တင့်ဒေသများသို့လူသားချင်းစာနာမှုအကူအညီများအပြည့်အဝပေးပို့နိုင်ရန်ဆရာနာရှင်အဖွဲ့အစည်းကိုတောင်းဆိုအပ်တယ်လို့ဆိုထားပါတယ်။မြန်မာနိုင်ငံအတွက်ပေးအပ်တဲ့ဩစတြေးလျရဲ့လူသားချင်းစာနာမှုဆိုင်ရာအကူအညီများအားစနစ်တကျစစ်ဆေးအခဲဖြတ်ထားတဲ့နိုင်ငံတော်ဝန်မှရှိတဲ့လူသားချင်းစာနာမှုဆိုင်ရာအဖွဲ့အစည်းများမှတဆင့်လူသားချင်းစာနာမှုဆိုင်ရာစည်းမျဉ်းများနဲ့အညီပြည့်အပ်ခြင်းဖြစ်တယ်လို့ဆိုထားပါတယ်ခင်ဗျာ ဆလဘီဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံများမှပြည့်အပ်တဲ့အကူအညီများမြန်မာမှလိုအပ်နေသူများထံရောက်ရှိမှုတေးကြားစီရန်အတွက်ကျွမ်းကျင်ပညာရှင်12ဦးပါအဖွဲ့တစ်ဖွဲ့ကိုဘန်ကောက်နယ်ကွာလာလမ်ပူတို့မှနေရာချထားမှာဆိုတဲ့သတင်းကိုတင်ပြပေးပါမယ်မြန်မာနိုင်ငံမှာမြေကလင်လှုပ်ခတ်ပြီးတဲ့နောက်ဥရောပသမဂ္ဂမှ Humanitarian Aid Bridge လူသားချင်းစာနာထောက်ထားမှုဆိုင်ရာစီမံကိန်းကိုစတင်လိုက်ပြီးတော့နောက်ထပ်အကူအညီများပံ့ပိုးပေးခဲ့တယ်လို့ဥရောပသမဂ္ဂယုံရန်ကုန်ကအေဗလာ၂ရက်နေ့မှာထုတ်ပြန်ပါတယ်။ရွက်ပြင်ကျဲများ၊ခလေးသူငယ်များအတွက်အကာအကွယ်ပစ္စည်းများ၊ကျန်းမာရေးနဲ့ရေနဲ့တန်ရှင်းရေးသုံးပစ္စည်းများအပါအဝင်တန်ချိန်80ရှိတဲ့ဥရောပသမဂ္ဂမှထောက်ပံ့ရေးပစ္စည်းများကို UNICEF ထံပေးပို့သွားမှာဖြစ်တယ်လို့ဆိုပါတယ်။ထောက်ပံ့ပစ္စည်းများကိုဥရောပသမဂ္ဂရဲ့မိဘအဖွဲ့အစည်းများမှစုဆောင်းလက်ခံရရှိရေးနဲ့ဖြန့်ဝေရန်အတွက်မန္တလေးသို့ပို့ဆောင်မှာဖြစ်တယ်လို့သိရပါတယ်။ဒါ့အပြင်ကုလသမဂ္ဂလူသားချင်းစာနာထောက်ထားမှုရေးရာညှိနှိုင်းရေးယုံမှဥရောပသမဂ္ဂအရက်ကကာကွယ်ရန်တရားကိုစတင်လိုက်ပြီးတဲ့နောက်ဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံများမှပေးရတဲ့အကူအညီများဟာလိုအပ်နေသူထံသို့ရောက်ရှိမှုတေးကြစီရန်အတွက်ဆွီဒင်၊ဖင်လန်၊နယ်သာလန်စလိုဗီးနီးယားလူဇင်ဘတ်နဲ့နော်ဝေနိုင်ငံတို့မှကျွမ်းကျင်ပညာရှင်12ဦးပါအဖွဲ့တစ်ဖွဲ့ကိုဘန်ကောက်နဲ့ကွာလာလမ်ပူတို့မှနေရာချထားမှဖြစ်တယ်လို့သိရပါတယ်။ BND ကြားရောက်ပြီးအရေးအကြီးဆုံးအချိန်နိုင်ပိုင်းအတွင်ကူညီပံ့ပိုးမှုတေးကြစီရန်ဥရောပသမဂ္ဂဟာတက်ရောက်မှုအကဲဖြတ်မှုကိုအစဉ်ပြေချောမွေ့စီရန်ကော်ပါနီကပ်စ်ဂျိုဒူဝန်ဆောင်မှုကိုစတင်ခဲ့ပြီးတော့လူသားချင်းစာနာမှုအကူအညီယူရို 1.5 သန်းကိုထုတ်ပြန်ခဲ့ပါတယ်။ ဒီကနေ့မှာဥရောပသမဂ္ဂဟာအပြည်ပြည်ဆိုင်ရာချက်ချီနီနဲ့လာဇန်ဒီအသင်းများဖက်ဒရေးရှင်း IFRC တို့ရဲ့အရေးပေါ်တောင်းဆိုချက်အတွက်နောက်ထပ်ယူရို5000ကိုလည်းပံ့ပိုးကူညီပေးခဲ့တယ်လို့သိရပါပါတယ်ခင်ဗျာ။ဆလဘီသက်ဆိုင်ရာဂျိုက်ကာဝန်တန်းနဲ့ဈေးဘက်ဆိုင်ရာပညာရှင်များအပါအဝင်အဖွဲ့ဝင်32ဦးပါဝင်တဲ့ဂျပန်ကူညီကယ်ဆယ်ရေးအဖွဲ့မြန်မာနိုင်ငံရောက်ရှိတဲ့တဲ့တင်ကိုတင်ပြပေးပါမယ်။ဂျပန်နိုင်ငံသဘာဝဘီအန်ဒီအေကူညီကယ်ဆယ်ရေးဆေးဘက်ဆိုင်ရာနည်းပညာအဖွဲ့ဟာအေဗီလာ၂ရက်နေ့မှာမြန်မာနိုင်ငံသို့ရောက်ရှိလာခဲ့ပြီလို့တင်ရရှိပါသည်။သက်ဆိုင်ရာဂျိုက်ကာဝန်တန်းနဲ့ဆေးဘက်ဆိုင်ရာပညာရှင်များအပါအဝင်အဖွဲ့ဝင်32ဦးပါဝင်တဲ့အဆိုပါအဖွဲ့ဟာရေပြင်အခြေအနေအရလိုအပ်တဲ့ဆေးဘက်ဆိုင်ရာလှုံ့ဆော်မှုများကိုစောင့်ရွက်သွားမယ်လို့သိရပါပါတယ်ခင်ဗျာ။ဆလဘီကိုရီးယားအင်ချွန်ဘူးဖြောင်းမှာကျင်းပမဲ့ဒေါ်လန်တကြံပွဲကရရှိမဲ့ရန်ပုံငွေအားလုံးကိုငလင်ပေးတဲ့ပြည်သူများအားလူဒန်းသွားမှာဖြစ်တဲ့ဆိုတဲ့သတင်းကိုတင်ပြပေးပါမယ်။ငလင်ပေးကူဒေါ်လန်တကြံအလူနှွေဦးနှစ်သစ်ဘာသာစုံစုတောင်းပွဲနဲ့ငလင်ပေးတဲ့ပြည်သူများအတွက်ရန်ပုံငွေပွဲကိုကိုရီးယားနိုင်ငံအင်ချွန်ဘူးဖြောင်းမှာဧပြီလ23ရက်နေ့မှာကျင်းပသွားမယ်လို့သတင်းရရှိပါရယ်။စူပါဒေါ်လန်တကြံပွဲကရရှိမဲ့ရန်ပုံငွေအားလုံးကိုငလင်ပေးတဲ့ပြည်သူများအားလူဒန်းသွားမှာဖြစ်ပြီးတော့အဆူအကဖျော်ဖြေအစီအစဉ်အားထည့်သွင်းခြင်းမပြုဘဲငလင်ဘေးတင်ပြည်သူများအပါအဝင်မြန်မာပြည်သူများအထွတ်ဘာသာစုံစုတောင်းခြင်းအစီအစဉ်အားပြုလုပ်သွားမှာဖြစ်တယ်လို့သိရပါပါတယ်ခင်ဗျာ။အခုတင်ပြခဲ့တဲ့သတင်းလေးကိုတော့ Radio NUG သတင်းတောက်မင်းတီဟန်နဲ့မင်းစစ်သွေးတို့ကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ။Radio NUG သတင်းရှင်များခင်ဗျာအခုဆက်လက်ပြီးတော့တော်လန်ဤကဗျာကန်တာမှာမြူမှုံရေးသားထားပြီးရန်နိုင်ဖက်ချားတင်ဆက်ထားတဲ့ငလင်ရေးတဲ့နှွေးပကြီးဆိုတဲ့တော်လန်ဤကဗျာကိုနားဆင်ရမှာဖြစ်ပါတယ်ခင်ဗျာ
ငလင်ရေးတဲ့နှွေးပကြီးမျက်ရည်ဇက်တွေလားသွေးဇက်တွေလားအနည်းရောင်နမိတ်ပုံတွေကသွေးနဲ့မျက်ရည်ယောနှော့လို့မိုးချိန်သလိုဖြတ်အားဖြင့်ဘုံတန်နေလားတနတ်တန်နေလားလှုပ်ကာတန်တွေကတောလဲသလိုမြည်ဟီးလို့ပြိုကျတန်တွေကြားဘဲပြေးပြေးလိုက်လောင်နေတဲ့တောကမိများအတန်ရောင်ရောင်အတန်ငွေငွေရင်နှင်းစရာအနှိမ့်ထာယုံတွေကြားတိုးဖျော့ဖျားတောင်းခံလို့တောင်းပန်တန်များကုပါကဲပါလေတိုင်းကွဲလူအာကောင်ချစ်អော်လိုက်တဲ့အတန်နတ်နတ်တွေနောက်ဆုံးညီးတွားတယ်မှတပါသက်ဆိုင်သူမိသားစုဝင်တွေကြားမျိုးသမီးတွေကမျက်ခုံတွေမှုမောက်လို့အမျိုးသားတွေကမျက်တွင်းအချိုင်သားလူမမဲသားသမီးငယ်တွေကအကြောက်တရားကြီးစိုးနေတဲ့မျက်လုံးလေးကလေးကလေးနဲ့မိသားစုကောင်းငင်ဟာဘယ်တော့မှကျေမဆုံးတော့ဘူးဘာမှမရှိတဲ့ဘဝတွေကနေဘာမှမရှိကြတော့တဲ့အသက်ခံတာများတမိုင်းဝင်များလဲပြူပျက်စီးလို့လူသားချင်းစာနာထောက်ထားသူတွေစီကခိုးယူစားသုံးကြမယ်မအားလာနဲ့အပေါင်းပါများဒီနွေဟာမျက်ရည်လေးနဲ့ဒီနွေဟာပူပြီးပူပြင်းလောင်မြိုက်လို့ဒီနွေဟာငိုကြွေးတဲ့တွေနဲ့အော်အော်တုန်နေဒီနွေဟာဖျားစီတွေမရှိဒီနွေဟာသွေးတွေနဲ့လက်ပံပွင့်နေဒီနွေဟာမျိုးရွာပြက်တွေနဲ့ထီးချမ်းနေဒီနွေဟာအသက်တွေနဲ့ထက်တူရွက်ချောက်တွေကျွေတယ်ဒီနွေဟာစစ်အာဏာရှင်အပေါင်းပါနဲ့ခွေးယူတွေကိုပိုမျိုးစေတယ်ဒီနွေဟာငလင်ရေးတဲ့ပကြီကားချံမြူမုံ
တောတာရှင်များခင်ဗျာအခုနားဆင်နေကြတဲ့ Radio UNG ရဲ့အစီအစဉ်တွေကို Radio Lee Line ပေါ်မှာတိုက်ရိုက်နားဆင်နိုင်သလို Website, YouTube, Telegram, Facebook အစရှိတဲ့အခြားသော Internet Platform မျိုးစုံမှာလည်းမနေ့တစ်ချိန်ညတစ်ချိန်ပုံမှန်ထုတ်လွှင့်ပေးလျက်ရှိပါတယ် YouTube ပရိသတ်များအနေဖြင့်လည်း Radio UNG Channel ဖြစ်တဲ့youtube.com/@radiounugy မြန်မာကိုဝင်ရောက် subscribe လုပ်ထားပြီးတော်လန်ရေးအတွက်ထပ်ဖို့ဝင်ငွေများကိုတစ်ဖက်တစ်လမ်းကနေပါဝင်ကူညီနိုင်တဲ့အကြောင်းအသိပေးတင်ပြအပ်ပါတယ်ခင်ဗျာ
ဒီကနေ့ကတော့ဒီညနဲ့ပဲ Radio NUG ရဲ့အစီအစဉ်လေးကိုခਿੱတရနာလိုက်ပါမယ်ရှင်မြန်မာစံတော်ချိန်မနက်၈နာရီခွဲနဲ့ည၈နာရီခွဲအချိန်တွေမှာပြန်လည်ဆုံတွေ့ကြပါစို့ Radio NUG ကိုမနက်ပိုင်း၈နာရီခွဲမှာ line to 16 meter 11.89 MHz ညပိုင်း၈နာရီခွဲမှာ line to 25 meter 11.66 MHz တို့မှာဓာတ်ရိုက်ဖမ်းလို့နိုင်စေပါပြီ မြန်မာနိုင်ငံသူနိုင်ငံသားတွေကိုစိတ်နှပြစမ်းမချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ရေဒီယို NUG အဖွဲ့သူဖော်သားတွေကဆုတောင်းနေကြပါတယ်ရှင်။မြန်မာနိုင်ငံလူအစိုးရရဲ့စက်တော်ရင်ခရီးအချက်အလက်တွေကိုပြောင်းလဲချတာကထုတ်လင်းလို့ရေဒီယို NUG ဖြစ်ပါတယ်။ San Francisco Bay Area အခြေစိုက်မြန်မာပြည်သားစုတွေနဲ့နိုင်ငံတကာကစိတ်နှာရှင်တွေအားပေးနေတဲ့ရေဒီယို NUG ဖြစ်ပါတယ်။အရေးပေါ်ကအောင်ရမည်